ကိုလွန်ကွေတောင်းခံသူတူတီနိုင်ငံသားမိုဟာမက်ဖူကန်ဆော့မန်ကိုမြန်မာအာဏာပိုင်တွေကအတင်းပြန်ပို့ခဲ့တာဟာတကယ်လူခွင့်ရေးချိုးဖောက်မှုပဲလို့ HRW လို့ခေါ်တဲ့လူခွင့်ရေးစောင့်ကြည့်မှုအဖွဲ့ကပြောလိုက်ပါတယ်။တူတီအာဏာပိုင်တွေရဲ့တောင်းဆိုချက်ကြောင့်မိုဟာမက်ဆော့မန်ကိုမေလ24ရက်နေ့ကရန်ကုန်လေစိတ်မှာမြန်မာအာဏာပိုင်တွေကဖမ်းဆီးခဲ့တာပါ။တူတီအာဏာပိုင်တွေကသူ့ရဲ့နိုင်ငံကူးလက်မှတ်ကိုလည်းဖျက်သိမ်းထားခဲ့တာပါ။မိုဟာမက်ဆော့မန်နဲ့သူ့မိသားစုကိုထိုင်းနိုင်ငံလေစိတ်မှာလူဝင်မှုကြီးကြပ်ရေးစခန်းတွင်24နာရီလောက်ထိန်းသိမ်းထားပြီးတော့ထိုင်းနိုင်ငံကလည်းဒီစင်တူတကီနိုင်ငံကိုအတင်းပြန်ပို့ခဲ့တာပါ။အမေရိကန်ခြေစိုက်ဆွန်နီမွတ်စလင်ဘာသာရေးကောင်ဆောင်ဖူတူလာဂူလန်ရဲ့လှုပ်ရှားမှုနဲ့ဆက်ဆက်တယ်ဆိုတဲ့ဆိုဆိုချက်နဲ့အခုလိုသူ့ကိုအတင်းပြန်ပို့ခဲ့တာလည်းဖြစ်ပါလေ။2016ခုနှစ်တူတကီနိုင်ငံကအာနာသိမ်းမှုကြိုးပမ်းမှုမှာဖူတူလာဂူလန်နဲ့အဖွဲ့ကတာဝန်ရှိပြီးတော့အဲ့ဒီအဖွဲ့ဟာအကြမ်းဖက်အဖွဲ့လည်းဖြစ်တယ်ဆိုပြီးတော့တူတကီအာဏာပိုင်တွေကယူဆနေတာပါ။မေလ26ရက်နေ့ကမိုဟာမက်ဆော့မန်ကိုတူတကီနိုင်ငံကိုပြန်ပို့ခဲ့ပြီးတော့တူတကီအာဏာပိုင်တွေကသူ့ကိုဆက်လက်ဖမ်းဆီးထားပြီးသူနေထိုင်တဲ့ပြည်နယ်မှာပြည်မှုစုံစမ်းရေးစစ်ဆေးမှုတွေလုပ်ဖို့စီစဉ်ထားပါပြီ။မိုဟာမက်ဆော့မန်ဟာရန်ကုန်ကမကြာခင်တုန်းကပဲပြည်သူခံခဲ့ရတဲ့နိုင်ငံတကာအကြောင်းတစ်ကြောင်းကအမှုတမ်းတစ်ခုလည်းဖြစ်ပါလေ။သူ့ကိုတူတကီနိုင်ငံပြန်ပို့လို့ရှိရင်လူခွင့်ချုပ်ဖောက်ခံရမယ့်အနေရှိတယ်လို့ခိုင်လုံတဲ့ချက်လက်တွေကိုထောက်ပြပြီးတော့အချာလို့ခေါ်တဲ့လူခွေဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးတဲ့တခြားကုလသမဂ္ဂအဖွဲ့တွေကမြန်မာနဲ့ထိုင်းစိုးရွားကိုအကြောင်းကြားပေမဲ့လည်းအခုလိုပြန်ပို့ခဲ့တာလို့ဆိုပါတယ်